မြားပြည်သူ၃တေယူပို့ဆောင်ရေးအာဏာပိုင်အဖွဲ့နဲ့မနေ့ကလွှတ်တော်ကိုယ်စားလှယ်တွေတွဲဆုံဆွေးနွေးကြရလို့သိရပါတယ်ရှင်။အဲ့ဒီမှာဗာဒီမြားဆွေးနွေးပြကြလဲရှင်
။မတို့ကပြီးခဲ့တဲ့လွှတ်တော်မှာလည်းရင်ကျော်ပိတ်ဆို့ရေးကိုရှော့ချဖို့ဆိုတဲ့အဆိုကလည်းအောင်မြင်ခဲ့တော့မတို့ကသိချင်တဲ့အတွက်ကြောင့်သူတို့ကိုဖိတ်လိုက်တယ်။ဖိတ်လိုက်တော့သူတို့ကလာပြီးတော့လက်တော်လုံးနေတဲ့ကိစ္စတွေကိုရှင်းပြပေးတယ်။မမတ်တစ်ကသူကပြည်သူလူထုခြေပြုတဲ့ဝန်ဆောင်မှုစနစ်ကိုသူတို့ဖန်တီးမယ်ပေါ့နော်။ဒီနောက်ဒုတိယဟာကတော့ဒီ traffic ကိုဘယ်လိုရှော့ချမလဲပေါ့နော်။အဲ့ဒီမှာသူက mainland အဓိက20ကို BRT နဲ့သွားဖို့ဆိုပြီးစီစဉ်ထားတာရှိတယ်။အဲ့ဒီမှာလဲသူကဒီအများပိုင်းဖွင့်မယ်ဆိုလို့ရှိရင်အနည်းဆုံးတော့သူကတန်း900ရှိရမယ်လို့ပြောထားတယ်။နောက်ပြီးတော့အစည်းအရေးဆိုလို့ရှိရင်လဲသူက150အနည်းဆုံးပေါ့နော်။အဲ့လိုပုံစံမျိုးနဲ့ဆိုတော့မှသူတို့အနေနဲ့ဒီအများပိုင်းကော်မတီဖွဲ့ဖို့ပေါ့နော်။ဒါလေးလဲသူတို့ပြောထားတာရှိတယ်။အခုလက်တလုံးမှာတော့သူတို့ဟိုရင်လိုင်းက26လိုင်းပဲဖြတ်ပြီးသွားပြီပေါ့နော်။356လိုင်းရှိရတာနေခု333လိုင်းနဲ့ကျန်တော့တယ်ပေါ့ City Taxi တွေကိုလည်းနောက်ပိုင်းတိုင်းကုမ္ပဏီနဲ့သွားမယ် Taxi Stand တွေမှာပဲဟာသူပြောတယ်ဘာလို့ဆိုရင်ကျော်ဆက်တာ Taxi တွေကအလိုလှဲ့နေလို့လည်းပါတယ်ပေါ့ကျောင်းကားအရင်ကိုနောက်နှစ်ကျလို့ရှင်အစလုံးမယ်လို့ပြောတယ
်ဒီတည်ယူပို့ဆောင်ရေးစနစ်ပြောင်းလဲဖို့အတွက်သူတို့လှုပ်ဆောင်နေရလို့သိရတယ်အဲ့ဒါကဘယ်တော့လောက်စတင်နိုင်မယ်လို့သူတို့အနေနဲ့ပြောကြရမျိုးရှိလဲရှင်
အဲအတိအကအလားကပြဿနာပဲအခုမနေ့ကသူတို့ပြောသွားတာဆိုရင်ပြဿနာကဘာဖြစ်လဲဆိုတော့သူတို့တွေလုတ်တော့လုတ်နေတယ်ပေါ့နော်ဒါပေမဲ့ time limitation မရှိဘူးဖြစ်နေတယ် time limitation ကဘယ်တော့လောက်ဒီကိစ္စပြီးမလဲဆိုတာမျိုးပေါ့ဥပမာအားဖြင့်ဆိုရင်ဒီ meet point ကိစ္စဆိုလို့ရှိရင်ကဒီ August လတွေကပဲ meet point ညအားလုံးတက်ဆင်ပြီးသားဖြစ်မယ် control center ပြီးမယ်ပေါ့ဒါပေမဲ့လည်းတကယ်တမ်းကျတော့မပြီးဘူး BRT ဆိုလို့ရှိရင်သူတို့နောက်ထပ် line ဟို land to land ဟိုပါပေါ့ line to line ပေါ့ဒီလိုပုံစံမျိုးနဲ့သွားမယ်ဒါမျိုးတွေတော့သူတို့ planning နေတော့ရှိတယ်ဒါပေမဲ့ letter account ထဲပုံမှာကသူတို့စိတ်ခရီးမပေါက်သေးဘူးဖြစ်နေတယ်အမားတို့ကလည်းမေးတယ်ပေါ့သူတို့အတိုင်း limitation ကိုဘယ်ကမှတော့ဘာတွေပြီးပါမယ်ဆိုတာမျိုးသူတို့မှပြောဖို့တော်တော်လေးအခက်အခဲရှိတဲ့အနေအထားမျိုးရှိတော့ဟိုတချို့ကိစ္စ water taxi ရောပါလို့ဆိုတကယ်တော့ dream round ဖြစ်နေရပေါ့နော်ဆိုတော့စိတ်ပြီးရေရရမဟုတ်ဘူးဆိုတဲ့ပုံစံမျိုးဖြစ်နေတယ်အချိန်နဲ့ပတ
်သက်ရင်မော်လေလက်ရှိရင်လိုင်းတွေကိုအာဏာပိုင်အဖွဲ့ကပဲကြီးကြပ်နေရလားမထာတာအဖွဲ့ကပဲကြီးကြပ်နေရလားသူတို့ဘယ်လိုမျိုးလှုပ်ဆောင်နေကြရလို့ပြောလဲရှင
်မထာတာဥက္ကဋ္ဌဦးလောင်တို့ဘာလို့ကလည်းဒီစင်ကတော်ရီရဲပါလာပဲလေသူတို့ဖွဲ့ထားတဲ့ဖွဲ့ထဲမှာလေဆိုတဲ့အခါကျတော့သူတို့ကပြောတယ်လေမထာတာကိုသုံးလအတွင်းချက်သိမ်းမယ်ပြီးတော့သူတို့ဒီဟာနဲ့ဆက်သွားမယ်ပေါ့အဲ့ဒါကြီးလေအမားတို့ကတေးသေးချာတိတ်ပြီးတော့ဟိုမရှင်းလင်းတဲ့ပုံစံဖြစ်တယ်ပေါ့မထာတာကိုဖြတ်သိမ်းမယ်ပြောတဲ့အခါကျတော့ကိုယ့်အနေပြောရင်ရင်လိုင်းတွေကငကိုတက်ပိုဆိုးလာတယ
်ဘာ
ကြောင့်လဲဆိုတော့ဈာကာလာမှာနည်းနည်းတက်ဖြစ်တယ်လို့ထင်တယ်ပေါ့နော်အော်ဒီတော့ကစင်ကာပူကြီးကလည်းအဓိကဥပဒေတွေဤဥပဒေတွေနဲ့စနစ်တကျကိုင်းကျွယ်ခြင်းမရှိရမရှိနိုင်သေးဘူးပေါ့။အမရှိနိုင်သေးတဲ့အချိန်မှာတတလည်းဖြတ်မယ်ဆိုတော့အခုဟိုကားသမားတွေကသူတို့ဘာသာသူတို့လည်းတိတ်ပြီးတော့သူတို့ဘဝတွေကနောက်ဆိုလို့ရှိရင်အဲ့လို BRT တွေပြပေါ်လာရင်သူတို့တွေအလုပ်ကိုင်းနေဆုံးရှုံးတော့မလားပါလား။ဒီလိုမျိုးပုံစံတွေဖြစ်ပြီးတော့ပိုရန်ကားလာကြသလားပေါ့နော်။အခုဆိုကားတွေကပိုအချိန်နေဆိုးလာတယ်။အရင်မောင်းနေတဲ့ spare တွေရောပေါ့နော်။ဆိုတော့အခါကျတော့အခုအဲဒီဦးလောင်အောင်ကလည်းသူပြောသွားတာတော့ဟိုသူတို့အနေနဲ့ကမထတာအနေနဲ့ကြတော့လည်းပွင့်ရင်းပြောရမယ်ဆိုလို့ရှိရင်တကယ်လည်းကတော့အာနာအပြေဝမရှိဘူး။ဆိုတော့အဲ့ဒီကြားထဲမှာထိန်းချောင်းမှုကနည်းနည်းလေးလိုအပ်နေသေးတယ်ပေါ့နော်။အမားတို့အမြင်မြင်လာတော့ပြီးတော့ဒီဦးလောင်အောင်တို့မထတာဦးထအောင်တို့ကလည်းဒီ single authority ထဲမှာပဲလုပ်နေဆိုတော့ single authority တစ်ခုတည်းကပဲဒီအခုနောက်ပိုင်းရင်းနေကိစ္စကို run နေတဲ့ပုံစံလို့မြင်လာပဲပေါ့နော်
။မနေ့ကဒီလိုမျိုးတွဲဆုံဆွေးနွေးပြီးရဲ့နောက်ပိုင်းမှာဒီအမားတို့ဒီလွှတ်တော်ကိုယ်စားလှယ်ဘိုင်းအနေနဲ့ဘယ်လိုမျိုးဆောင်ရွက်ရမယ်လို့များတွေ့ရှိရမျိုးရှိလဲ။အမားတို့ဘိုင်းအနေနဲ့ရောဘယ်လိုဆောင်ရွက်သွားဖို့ရှိလဲရှင်
။အဲအဲ့ဒါကရင်းကျော်ပိတ်ဆို့မှုကိစ္စအတွက်ကိုတော့အမားကတော့အဲ့ဒီကော်မတီအောင်မဟုတ်ဘူးကွာလွှတ်တော်ထဲမှာသူကပို့ဆောင်ဆက်သွယ်ရေးကော်မတီရှိတာ哦
ဟုတ်ကဲ့
ပို့ဆောင်ဆက်သွယ်ရေးကော်မတီအနေနဲ့လွှတ်တော်ထဲမှာမေးခွန်းတို့ဦးဝါတို့နဲ့ထပ်ပြီးတော့ဟိုအမားတို့ကတကယ်တော့ကွာအဆိုကလည်းတင်ထားပြီးပြီအမားတို့ကတိုက်တွန်းမှုပဲကြံတော့တာလေတကယ်တော့အဆိုတင်ပြီးတိုက်တွန်းပြီးသွားပြီဆိုရင်အဆိုရကအဲ့အဆိုအောင်မြင်သွားပြီဆိုဆက်လုပ်ရမှာလေဒါပေမဲ့သူတို့ကမလုံနိုင်သေးဘူးပေါ့နော်ဒီဈာကာလာသူတို့အဆိုအောင်မြင်ပြီးတဲ့၃လခွဲလောက်တွင်တော့သူတို့မလုံနိုင်သေးဘူးမလုံနိုင်သေးတဲ့ခါကျတော့အဲပို့ဆောင်ဆက်သွယ်ရေးကော်မတီအနေနဲ့တော့လွှတ်တော်ထဲမှာထပ်ပြီးတော့အစီရင်ခံစာလုပ်ပါတော့တင်သွင်းရင်းနဲ့ထပ်မှန်ပြီးတော့တိုက်တွန်းသွားမယ်လို့တော့အမှမြင်တယ်ပေါ့နော်ပြီးတော့တဦးချင်းကလည်းသူတို့သက်ဆိုင်ရာပြဿနာတွေကိုကိုယ်စားလှယ်တဦးချင်းကလည်းသူတို့မြို့နယ်တွေမှာရှိတဲ့ဒီရင်ကျော်ပိတ်ဆို့မှုနဲ့ပတ်သက်တဲ့ပြဿနာတွေကိုလည်းဆွေးနွေးဒီလာမယ့်လွှတ်တော်ထဲမှာလည်းဆွေးနွေးကြလိမ့်မယ်လို့အမှခင်တယ်အမကတဦးရဲ့အနေနဲ့တော့ရင်ကျော်ပိတ်ဆို့မှုတည်ထောင်အတွက်တော့မဟုတ်ဘူးမှာအမကတခြားပေါ့နော်ဒီဟာနဲ့ဆက်ဆက် issue ဖြစ်တဲ့လမ်းပီးစီးတဲ့ကိစ္စမျိုးတော့အခုခုလေးလုံးဖို့စဉ်းစားထားတာရှိပါတယ်
ဟုတ်ကဲ့အမအခုလိုဖြစ်ကြပြီးတော့ကျေးဇူးများတင်ပါတယ်ရှင်